နယူးယောက်မြို့အေရှားဆိုဆိုက်တီမှာပြုလုပ်ခဲ့တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပွဲအခမ်းအနားအကြောင်းကိုဆက်ပြီးတော့တင်ဆက်ပေးဖို့ရှိပါတယ်။ကျွန်တော်တို့အတန်လွတ်တဲ့အချိန်မတိုင်ခင်လေးမှာပဲပြီးဆုံးသွားတဲ့အဲ့ဒီအခမ်းအနားကိုကျွန်တော်တို့ရဲ့ editor ဦးကျော်စံသားကစောင့်ကြည့်နေကြပါတယ်။ကဲဦးကျော်ကြီးဒေါက်ဆန်းစုကြည်ကအဓိကအဲ့ဒီမှာဗာရင်းများပြောသွားလဲခင်ဗျ။
ဟုတ်ကဲ့ဆရာဆံပထမဆုံးကတော့ Asia Society အဖွဲ့ရဲ့တာဝန်ရှိပုဂ္ဂိုလ်နှူရဒေါက်ဆန်းစုကြည်နဲ့ပရိသတ်ကိုမိတ်ဆက်ပေးပါရစေ။အဲဒီနောက်ဒေါက်ဆန်းစုကြည်စပြောတဲ့အခါမှာတော့မြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြီးအစမှသာရှိနေတယ်လူတကာကသူ့ကိုဂုံပြူချီကျူးနေတာတွေသိများနေတယ်ဂုံပြူချီကျူးရမယ့်အချိန်မဟုတ်သေးဘူးဆိုပြီးတော့အခုလိုစပြောခဲ့ပါခင်ဗျာ
Since coming to the United States I've been congratulated by many people many times and always I say to them it's not yet the time for congratulations we've just
သမ American ပြည်ထောင်စုကိုရောက်လာကြတဲ့ကလူတွေအများအပြားအချိန်ပေါင်းများစွာဂုံပြူချီကျူးနေကြပါတယ်ကျမအမြဲပြန်ပြောတာကဂုံပြူရမယ့်အချိန်မဟုတ်သေးပါဘူးကျမတို့ဟာခီးအစမှာပဲရှိပါသေးတယ်ဂုံပြူချီကျူးခံနိုင်ဖို့အတွက်ခီးဝေးကြီးတွားရပါအောင်မယ်မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်အခုမှစတင်တာပါ2011ခုနှစ်အရသာဆိုးရဖွဲ့စည်းနိုင်ခဲ့တာကိုဒီမိုကရေစီစတင်ပြီလို့လူအတော်များများကထင်ကြပါတယ်ဒါပေမဲ့အဆိုးရအဖွဲ့ထဲမှာ80ရာခိုင်နှုန်းဟာစစ်တပ်အငြင်းစားတွေဖြစ်နေတယ်ဆိုတာလူအတော်များများမသိကြပါဘူးတကယ်တော့စစ်အုပ်ချုပ်ရေးပဲဖြစ်နေစေလို့ဆိုနိုင်ပါတယ်ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေကလည်းနိုင်ငံရေးမှာစစ်တပ်အတွက်အခွင့်အရေးအများကြီးပေးထားပါတယ
်အဲ့နောက်မှာတော့ဒေါက်ဆန်းစုကြည်ကဒီမှာနိုင်ငံဟာလွတ်လပ်ရေးရပြီးကပြည်တွင်းစစ်တွေဖြစ်ပွားခဲ့တယ်ပြည်တွင်းစစ်မှမှတခါမှမကြောက်ဘူးတဲ့ရောင်စုံတောင်းချမ်းသူဆိုပြီးတော့အလံဖြူအလံဒီစသဖြင့်ရှိခဲ့တဲ့ဟာကိုပြောပါရစေ။ကျန်သူနိုင်ငံတွေမှာလည်းပဲညီညာရေးမရရှိသေးပါဘူးဒီထက်ဆိုတဲ့အခြေအနေတွေရှိနေပါသေးတယ်ဒါပေမဲ့မြန်မာနိုင်ငံကတော့အခုခါမှညီညာရေးဆောင်ရွက်နိုင်မဲ့အခြေအနေလမ်းစုံလမ်းကွာကိုရောက်နေပြီလို့လည်းဆိုပါရစေ။ဒီအတွက်ဒီညီညာရေးလမ်းစကိုလမ်းခင်းပေးခဲ့တဲ့ပြီးခဲ့တဲ့ယခင်အစိုးရကိုလည်းကျေးဇူးတင်တဲ့အကြောင်းတောင်းဆန်းစုကြည်ကအခုလိုထည့်သွင်းပြောကြခဲ့ပါတယ်
။ We are now at a time at a juncture of our history where we have the opportunity to put an end.
ဒီမရနိုင်ငံဟာအခုခါမှာပြည်ရင်းစစ်ကိုအဆုံးသတ်နိုင်မဲ့လမ်းဆောင်လမ်းကွာကိုရောက်ရှိနေပါပြီ။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်ကိုကျမတို့အထူးလေးနဲ့ထားပါရစေ။မကြသေးခင်ကဒီဖြစ်စဉ်ကိုစတင်ခဲ့တဲ့အရင်အစိုးရကိုအထူးပဲကျေးဇူးတင်ပါရစေ။သူတို့ဟာတိုင်းသားအင်အားစုမျိုးစုံနဲ့အပြစ်ခတ်ရက်စဲရေးကိုစတင်ဆွေးနွေးခဲ့ပါရစေ။ဒါဟာမပြီးဆုံးသေးပါဘူး
။ဒါဟာမပြီးဆုံးသေးဘူး။အဓိကအဖြစ်ကတော့အပြစ်ခတ်ရက်စဲရေးကိုကြိုးပမ်းနေပေမဲ့မြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အင်အားစုတွေအလုံးဟာအပြစ်ခတ်ရက်စဲရေးမှာမပါဝင်နိုင်သေးဘူး။အထူးသဖြင့်နောက်ပေါက်သုံးဘွဲကလည်းပဲဘလို့မှသူတို့နဲ့ပေါင်းစည်းလို့မရနိုင်သေးဘူးဖြစ်နေတယ်လို့ဆိုပါရစေ။ဒီလိုအလုံးမပါဝင်ရင်စစ်မှန်တဲ့ညီညာရေးမရနိုင်ဘူးလို့လည်းသူကရှင်းပြပါရစေ။တချို့ကပြောကြပါတယ်ဒေါက်တာဆန်းစုကြည်ဟာဒီ27ရာစုပင်လုံညီလာခံလို့ဆိုတဲ့ညီငယ်ညီလာခံကိုခေါ်ယူတာအချင်းစောလွန်တယ်လို့အဲ့ဒါကိုသူကလက်မခံဘူးလို့ဆိုပါတယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံပြည်သူတွေဒုက္ခခံလာကြတာနှစ်ပေါင်းများစွာကြာခဲ့ပြီ။တကယ်တော့ဒီညီငယ်ညီလာခံကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေများစွာကလေးကခေါ်ခဲ့တင်တယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံဟာလွတ်လပ်ရေးရပြီးသားကဒါစိတ်အလားအလာကောင်းတဲ့တိုင်းပြည်လို့ဆိုခဲ့ရတာတိုင်းပြည်ဟာဖျော်ဖျက်ဖြစ်သွားခဲ့ရတာဟာအာစီးပွားရေးကြောင့်မဟုတ်ပါဘူးတဲ့နိုင်ငံရေးကြောင့်ဖြစ်ပါတယ်တဲ့လူတွေကစီးပွားရေးချမ်းသာရင်စီးပွားရေးကောင်းရင်အကုန်လုံးတိုင်းပြည်ကောင်းမယ်လို့ထင်ကြရဲဆိုရင်အမေရိကန်ပြည်ထောင်စုကဘာပြဿနာမှရှိမှာမဟုတ်ဘူးလို့ပြောတော့ပြည်သက်တွေကသဘောကျပြီးယူကြပါတယ်ခင်ဗျာနောက်ပြီးတော့ဒေါက်ဆန်းကြည့်စုကိုပြည်သက်ကအာမိန်ကုန်းပြောဖို့ဖိတ်တယ်တဲ့ဖိတ်ပြီးတော့သူတို့ပြောနေတာကိုပြောခိုင်းတယ်ပြောတော့လည်းအာယူကြပါတယ်ဆိုတော့ဒေါက်ဆန်းစုကြီးဟာနောက်ဆက်ပြီးတော့ပြောတဲ့အခါမှာတော့ NLD ဟာရွေးကောက်ပွဲမှာအပြတ်တ်နိုင်ခဲ့တယ်ဆိုတာကိုရှင်းပြပါတယ်သို့တော်လည်းပဲစစ်တပ်ရဲ့အာဏာဟာသိပြင်းထန်နေတယ်စစ်တပ်ဟာဖွဲ့စည်းပုံပြုပြင်ဖို့လှုပ်လိုက်တိုင်းဗီဒီယိုအာဏာသုံးပြီးပယ်ချနိုင်တဲ့တရားတော်ဟာပြင်းထန်တဲ့အဟံတာဖြစ်တယ်ဆိုပြီးတော့စစ်တပ်အကြောင်းကိုလည်းပြောသွားပါတယ်အဲဒီမှာစစ်ဘူဒီအမေရိကန်ပြည်ထောင်စုရဲ့အငြင်းစားဗိုလ်ချုပ်ကြီးဒေးဗစ်ပက်ထရီယပ်စ်ပရိသတ်ထဲမှာရှိမှာပဲတဲ့အဲဒီတော့ဂျန်နရယ်ပက်ထရီယပ်စ်ကတော့ပြောမှာပဲတဲ့ဒါဟာစစ်သားမလို့အမင်းကိုလိုက်နာရတယ်လို့ပြောတော့လည်းပရိသတ်တွေကလည်းယူကြပါတယ်ခင်ဗျာအဲဒါကတော့ဒေါက်တာဆန်းစုကြည်ကဒါမင်းကွန်ပြောတဲ့အထက်မှာထည့်သွားတဲ့အပိုင်းဖြစ်ပါတယ်ဆရာစာ
ဟုတ်ကဲ့ကျေးဇူးပါအဲ့ဒီလိုမင်းကွန်ပြောပြီးတဲ့နောက်မှာဒေါက်ဆန်းစုကြည်ကဒီ Asia Society ဥက္ကဋ္ဌနဲ့လည်းအမေးဖြေပြုလုပ်ခဲ့တယ်မဟုတ်လားအဲ့ဒီကြောင့်လည်းဆက်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ဆရာဆံအဲ့ဒီမှာ Asia Society ဥက္ကဋ္ဌလက်ရှိဥက္ကဋ္ဌ Kevin Rudd ဒီပုဂ္ဂိုလ်ကဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းပါသူဟာတရုတ်ရေးရာကျွမ်းကျင်သူလို့သူဝန်ကြီးချုပ်ဘဝမှာကျွန်တော်တို့သတင်းသမားတွေနဲ့လေ့လာခဲ့ရပါတယ်တရုတ်စကားလည်းသိပြီးတော့ပြည့်ပြည့်အောင် fluently ပြောနိုင်တယ်သူကဆိုတော့တရုတ်အကြောင်းကိုတော်တော်များခင်ဗျာဒါပေမဲ့သူ့ရဲ့အားနည်းချက်က
Parallel, not exactly the same, because our situation is different from the Chinese situation. And whatever we do, we have to... We have good relations with our ASEAN neighbors. I was in Thailand recently, and we had very good discussions with regard to the problem of our workers there. Were we at each other's throats? I wasn't aware of that. I don't think we were really at each other's throats.
By which I mean the former.
Okay, tomorrow ในงานนี้ในงานเลเวลไม่ใช่จะว่าอู้เลยสุดาจุ่มไม่ฟีว่าล่ะเลยเป็นงานลูกเขาเลยไอ้ลูกมันลูกบ่าวลูกเปียวว่าเลยสุดาที่อาเซียนอุตส่าห์ลูกได้ลูกอะไรดี Asian society ลูกได้ลูกก็တော့တချို့ကကွန်မြူနတီဖြစ်တယ်တချို့ကတော့အမေရိကန်ပဲပါတယ်စသဖြင့်ရှင်းပြသွားပါတယ်ဆိုတော့ဒီအပြန်အလှန်မိဘွန်ထုတ်တဲ့ဆွေးနွေးမှုတွေကတော့သိပြီးတော့ပြောရှင်ရှင်နဲ့လူသွားရလို့ပြောပါလိမ့်မယ်အလေးနဲ့ထားတဲ့ပွဲတစ်ခုတည်းတော့မတူးပါခင်ဗျာပြောတော့ကမန္တလေးပိုင်းမှာပြောခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပြောတဲ့မိန်းကုန်းတွေအဲသူကိုယ်တိုင်ပြောတဲ့မိန်းကုန်းတွေကပို့